တဘာဝပြင်းနဲ့ကြုံတွေ့နေရတဲ့ချင်းပြည်နယ်မှာဒီအပိုင်းအတွင်းမှာမိုးကြီးတာကြောင့်လမ်းမဆက်သေးပြတ်တောက်ပြီးမြေပြိုတာတွေလူသေးပျောက်တွေလည်းရှိနေပါတယ်ချင်းပြည်နယ်အတွင်းရေဘေးခြေနေကိုတော့ကိုနိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမိုးဆက်တရွာသွန်းမှုကြောင့်ချင်းပြည်နယ်အတွင်းကမြို့နယ်တော်များများမှာရေတိုက်စားမှုဖြစ်ပွားခဲ့ပြီးလမ်းမဆက်တွေရေးပိုင်းမှာပြတ်တောက်နေခဲ့တယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဥပောင်လုံးမင်းထံက VOA ကိုခုလိုပြောပါတယ
်။ဘာခါနဲ့ကန်ကောလမ်းချမ်းလမ်းမှာပါတော်တော်များများအဲ့ဖက်ကတော့လမ်းပြတ်သွားတာရှိတယ်။ကလေးတိုင်းငင်းဖက်ကအဲ့ဒါကတော့ပြတ်လိုက်ပြင်လိုက်အဲ့လိုပဲဖြစ်နေတယ်။မိုးမပြတ်သေးသေးတော့အမှခံပြေးလို့မရသေးဘူးနော်။သွန်းကောင်နဲ့တက်တင်ကြားကတော့အေးပြတ်ကျန်တာကချက်ချင်းပြတ်လိုက်ဆိုတော့အေးနေရာလည်းပဲလောလောဆယ်ပြဿနာရှိနေတယ်။တက်တင်မြုပ်နေပါပဲ။မနေ့က5အိမ်လောက်ကိုအဲ့လိုပဲပြင်ရှိခိုင်းတဲ့ဟာတွေရှိတယ်။ဆိုတော့ဒီနမ်းမှာတော့လူတယောက်တည်တော့နော်။
တနင်္လာနေ့ကတော့ဟာကာမြို့ရှိတောင်ဘက်36မိုင်ကွာဟာကာခန်းကောလမ်းပေါ်ကတီနံကျေးရွာမှာမြေပြိုမှုဖြစ်ပွားခဲ့ပြီးနေအိမ်ပြူကျလို့ဖွားဥသူတေဆုံမှုဖြစ်ပွားခဲ့တယ်လို့ရေဘေးအန္တရာယ်ကြောင့်အိမ်ယာပြောင်းကျွေ့မှုတွေရှိနေခဲ့တယ်လို့လည်းလူမှုရေးဝန်ကြီးဥပောင်လုံးမင်းထံကဆိုပါတယ်။ဒါအပြင်တီးတိမ်ကြီခါသွန်းဆန်မြို့နယ်ဘက်မှာလည်းအဆက်မပြတ်ရွာသွန်းတဲ့မိုးတွေကြောင့်လမ်းနဲ့တရားပျက်စီးသွားလို့သွားလာရေးမှာခက်ခဲရှိနေတယ်လို့တီးတိမ်မြို့ခံကိုနှုံရှမ်းသွင်ကခုလိုပြောပါတယ်။
မိုးရွာတာများလို့တနင်္လာနေ့ကတော့ပြတ်သွားတယ်တရာတစီရပြီးရင်လည်းတွန်းဆောင်ကြားပေါ်ပြီးရင်ကနေမိုင်20လောက်ဝေးနေနေရအခုထိတော့ကားရဲ့ဆိုင်ကြရဝင်လို့မရသေးဘူးဒီတိုင်းဆူလို့ရှိရင်တော့မိုးထွက်ရလို့ရှိရင်တော့ခက်ခဲတွေတော့မနစ်ကလိုပဲပြန်ကြုံနိုင်တဲ့အခြေအနေတော့ရှိတယ
်ဒီလိုသာလမ်းမဆက်တွေရခက်ခဲနေဦးမယ်ဆိုရင်မကြခင်မှာကုံစင်းနှုံကြီးမြင့်မှုတန်ကိုဒေတာခန့်တွေကြုံတွေ့လာနိုင်မယ်လို့လဲကုနှုံရှမ်းတွင်ကဆိုပါတယ်ပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လ3ရက်နေ့ပိုင်းတုန်းကချင်းပြည်နယ်မှာရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့တယ်လို့လူနေအိမ်600နီးပါးပျက်စီးခဲ့ရမှာချင်းပြည်နယ်အစိုးရကလည်းမြို့သစ်စီမံကိန်းရဟာကာမြို့မှာတည်ဆောက်ပေးခဲ့ပါတယ်။လက်ရှိမြို့သစ်အင်အားကလည်းမြေပြိုကျမှုအရေးအယံလက္ခဏာတွေ့နေရပြီလို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးဆိုင်ရာချင်းကော်မတီ CCERR ရဲ့အစီအစဉ်တာဝန်ခံမတ်ဖလော့တာကပြောပါတယ်။
ဒီကိစ္စလည်းကြေပြီးထားတာရှိရလေအဲ့ဒီနေရာမှာအင်ဂျင်ဆောက်တဲ့အခါကျတော့ခါခါဆိုတာသာတောင်ပေါ်မှာကိုအဆူရဆောက်ပြလိုက်တဲ့ပုံစံအလုပ်တိုက်အလိုဖြစ်သွားတဲ့အခါကျတော့ဒီပြန်လေပြုအပ်မှုတွေဖြစ်နေတာပေါ့ဆိုတော့လူတွေနေတဲ့နေထိုင်ရနေပြီးတော့ဆက်ချွေပြီးတော့တွားနေရတဲ့အဲ့ဒီအိမ်ကိုထားရှိရတဲ့အခြေအနေမျိုးဖြစ်နေတာပေါ့လူတွေကတော့နည်းနည်းစိတ်တချင်းချင်းဖြစ်နေတာပေါ့နော်
ချင်းမြင့်နယ်ဆိုရအနေနဲ့ကတော့ဒီလိုမိုးစွန်းမှာဖြစ်ပွားလာနိုင်မဲ့တဘာဝဘေးအန္တရာယ်တွေကိုကာကွယ်ဖို့ကြိုးတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတယ်လို့ချင်းမြင့်နယ်လူမှုရေးဝန်ကြီးဥပောင်လုံးမင်းနိုင်ကဆိုပါတယ
်ကျွန်တော်ကကြိုးတင်ပြင်ဆင်မှုအနေနဲ့တော့ဒီလိုတဘာဝဘေးဖြစ်လာခဲ့ပြီးဆိုတော့စားတောက်မပြတ်ဆောင်ဆိုတော့အားခါမှစံလောင်ထားတယ်ပြီးတော့မတူပြီးမှအလားမှစက်ပြင်းမှအေးနေရာဒီမှာစံတော့လောင်ထားတယ်ပြီးတော့လမ်းတစ်လျှောက်ကတော့ဆက်ကြီးတွေရှိတယ်ဆက်ကြီးတွေရှိတော့နည်းနည်းပါးပါးဖြစ်တာနဲ့ကိုချက်ချင်းပဲကောက်ထုတ်ပြီးတော့လမ်းထောက်ပြီးတယ်
ချင်းပြည်နယ်ဆိုရဖွဲ့အနေနဲ့မိုးသည်တန်းစွာရွာသွန်းပြီးမြေပြိုလမ်းပြသမှုမရှိအောင်တတ်နိုင်တဲ့အခြေအနေကနေပြုတ်ပြင်ဆောင်ရွက်နေခဲ့တယ်လို့လည်းသူကဆိုပါတယ်။ဒီရက်ပိုင်းတွင်မှာအဆက်မပြတ်မိုးရွာသွန်းနေမှုကြောင့်မြန်မာနိုင်ငံထက်ပိုင်းမန္တလေးတိုင်းနဲ့စကိုင်းတိုင်းဒေသကြီးတွေမှာရေကြီးရေရှမ်းမှုတွေဖြစ်ပွားနေခဲ့ပါတယ်။မြန်မာနိုင်ငံတဝန်းရေကြီးရေရှမ်းမှုတွေကြောင့်ရေပိသိမ့်ဒေသကအိမ်တော်စုပေါင်း2000ကျော်လူရေသသိန်းလောက်နေရာပြောင်းရွှေ့နေရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချစာရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။